talk about best kissing. Small little millionaire of your man named Namma. The more we eat, the good young boat you band navy met. Kakari in Bamiabia Navy. Now I'm your man named Namma. Two yard chain is seen in the loop chin yarello. Some does the choice you are.
I think because Burma or Myanmar has such a powerful set of traditions among different ethnic communities.
မြန်မာနိုင်ငံဟာတိုင်းသားမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက် ဒီမိုကရေစီ ထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမှန်းနိုင်တဲ့ကိစ္စလို့ထင်ပါတယ်။ကျွန်တော်မြန်မာနိုင်ငံကိုပထမဆုံးသွားရောက်ခဲ့တဲ့ 1950 ပြည့်လွန်တုန်းကဥပစွေတို့ဟာ9နှစ်တောင်မှမဟုတ်4နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နေခဲ့ကြတာပါ။မတူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တစ်ခုတည်းသောလူအဖွဲ့အစည်းတစ်ခုတည်းသောနိုင်ငံတစ်ခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လုပ်ခဲ့ကြတာပါ။ ကမ္ဘာတစ်လွှားမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲ။တိတ်အင်အားကြီးမားတဲ့ USSR ကိုဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့ပြည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်သင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲ။အလားတူစွာပဲ ကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းတည်ထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲ။သူတို့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တို့မအံ့ဩပါဘူး။မြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလေသဘောပေါက်ပြီးအတိမတ်ပြူပေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ကြမှာလားပြီးကြနိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါတယ်။အခုမကြခင်မြန်မာပြည်သူတွေဟ
ခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရခါမှာပေါ်ပေါက်လာတဲ့အခင်းကြီးတွေကကျော်လွှမ်းနိုင်မယ်လို့စိတ်ထင်မလား
Yes it's a troublesome time and I put on my Burmese citizen's hat and I'm not sure how I would
အခက်ခဲရှိနိုင်ပါတယ်အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူးကျွန်တော်အသည့်မိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်အချိန်နေနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကဆောင်ကျင်းနိုင်မှာမဟုတ်ပါဘူးဆိုတော့တိုင်းပြည်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူ
းတချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာတော့များများနာလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာမသိလျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်။ဆရာကြီးပဲလို့သဘောပါလေ
As I mentioned with the two examples that came to mind, the Soviet Union, the USSR and Yugoslavia. In both cases there were
ပထမပြောခဲ့သလိုပါပဲ။ဆိုဗီယက်ပြည်ထောင်စု Yugoslavia တို့မှာလည်းဖွဲ့စည်းပုံဥပဒေတွေတော့ရှိခဲ့ကြတာပါပဲ။အဲ့ဒီဖွဲ့စည်းပုံတွေလည်းကြာဆုံးပြပြခဲ့ပါတယ်။အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံတွေဖြစ်ထွန်းလာခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံဟာ Single Governing Authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါ။ဒါကြာဆုံးရေးကိုလုံးဝဥတည်နေပါတယ်။တိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုတ်နိုင်ပါဘူး။တချိန်တည်းမှာပဲရိုဟင်ဂျာပြဿနာကြောင့်လည်းမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါ။သူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတစ်ရက်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီးယားပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချင်းများလောက်တော့ဆိုးရနေလို့လားဆိုင်ခင်ဗျာတကယ်များအဲ့လိုပြိုကွဲတဲ့အချင်းတွေကိုရောက်နိုင်စရာကြောင်းစီလိုလားခင်ဗျာ
It is. It depends, of course, on the capacity of the military to maintain its single governing arm. But human nature is.
ဖြစ်လာနိုင်စရာရှိပါတယ်။စစ်တပ်ကသူ့အင်အားတစ်ခုတည်းနဲ့ဘယ်လောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်။ဒါပေမဲ့လူသဘာဝဆိုတာက အားပြိုင်တဲ့သဘောရှိပါတယ်ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကိုလည်းဦးတည်နိုင်ပါတယ်နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းစိုးဝါးလာပါတယ်ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
ဟုတ်ကဲ့ဒီဆက်ဖက်မိကျင်နာကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဆွမ်းဆောင်ချက်လူဆောင်ချက်တွေကိုဆရာကြီးဘယ်လိုအတည်ပြတ်လို့ပါလဲအခုချိန်ဒီ
Yes, it has been disappointing, I'm sure, for many within the NLD, and probably for Suki herself.
ပြည်တွင်းကလူတွေအများအပြား NLD ပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်ဒေါ်ဆန်းစုကြည်အပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှည်သီးခံတဲ့ခေါင်းဆောင်တစ်ယောက်လို့ထင်ပါတယ်ဒါကြောင့်လဲတတိုင်းပြည်လုံးမပြိုမကွဲတပေါင်းတစည်းတည်းရှိနိုင်အောင်လို့အစွမ်းကုန်လိုက်လျှော်ပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါတပြည်ထောင်စနစ် unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ်
ဖက်ဒရယ်ဆိုလို့အခုလက်ရှိဖွဲ့စည်းပုံကလည်းပဲဖက်ဒရယ်ပုံစံမျိုးတော့လုပ်ထားတာပဲ1948ဥပဒေကိုလည်းအလိုပဲပြောခဲ့တာရှိပါတယ်ပြည်နယ်ရေးဒေသနာအနှပိုင်းဖွဲ့စည်းတွေဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်းဖက်ဒရယ်ဖြစ်စေခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အဲ့လိုကမဖြစ်နိုင်ဘူးခင်ဗျ
And I'm not sure there is any ideal federalsystem or other than a set of republics each of which has
အကျိုးကြအာဏာအတော်အသင့်ရှိတဲ့သမ္မတနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတာလွန်ကောင်းမွန်တဲ့ federal state ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရ American ပြည်ထောင်စုနမူနာကိုပြောပါရစေဥရောပတိုက်သားတွေ America မှာစတင်ပြောင်းရွှေ့ခြေချစဉ်တုန်းက political unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်။ဌာနီတိုင်းရင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူး။သူတို့ဘာသာစကား normative behavior လို့ခေါ်တဲ့စံစနစ်အပြုအမူတွေရှိနေခဲ့တာပါ။အခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ခြင်းနေကြပါသေးတယ်။ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါ။မြန်မာနိုင်ငံအတွက်လည်းဗမာလူမျိုးစာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်းကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာခွဲဝေပေးမယ်လို့ပြောလင်းပါတယ်သူတို့မှာအနာဂတ်ကိုစီဆန္ဒကိုစီနဲ့ရှိနေပါတယ်လောလောဆယ်မှာတော့အားလုံးအတွက် one way ကောင်းတဲ့အခြေအနေရှိနေပါတယ
်ဒီလိုအခြေအနေမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာတစုံတရာကိုမတွေ့မိဘူးလားခင်ဗျာဦးချင်းပါ
There is something very positive that I find. I had occasion to go around Myanmar as we re-established libraries.
သေကိုအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြည့်တိုက်တွေထူထောင်ရေးအတွက်တွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလာတင်ယူလူစိတ်တွေပြင်းပြနေကြခြင်းမှသူတို့ဟာအများသောအားဖြင့်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူး။တာမန်အယောင်းဝယ်လုပ်နေတဲ့ဂုဏ်သည်တွေပါ။သူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေစာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါတယ်။ကမ္ဘာနဲ့တပင်းကြီးဘ ഹു တုဒ္ဒတွေလိုချင်နေကြပါတယ်။ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြားမှာတွေ့မြင်ခဲ့ရတာပါ။
တရှိမြန်မာနိုင်ငံရဲ့အခြေအနေကိုအင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါအောင်ခင်ဗျာဆရာကြီးဘယ်လိုမြင်ပါလဲ
You know I have some knowledge about Thailand and Bangladesh which are neighbors and both those countries have done a very poor
ဒီမှာအင်းကြီးချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့အနှံ့နိုင်ငံစလုံးဟာသူတို့နိုင်ငံတွင်းကတိုင်းသားလူမျိုးစုတွေကိုအတိမတ်ပြုမှုတိတ်ကိုအားနည်းကြပါတယ်ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါလေ။အိန္ဒိယနဲ့တရုတ်တို့မှာတော့ပိုပြီးတော့တိုးတက်နေတာပေါ့လေ။မြန်မာနိုင်ငံကျတော့နိုင်ငံသား3-4သန်းဟာနေစားဖြတ်ကျော်ပြီးဘဝရည်ရွယ်အတွက်အလုအကန်သွားလုပ်နေကြရပါလေ။မြန်မာခေါင်းဆောင်တွေအနေနဲ့အိန္ဒိယချင်းတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချုပ်ရမယ်ဆိုတာစဉ်းစားသင့်ပါလေ။ အခုလက်ရှိအတိုင်းသာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန့်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါလေတခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်1948ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူးအင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ